ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ပခုတ်ကူမြို့နယ်မြစ်ချေမြို့ကကျေးရွာတွေကိုစစ်တပ်ကနေမြေရှင်းလင်းတာတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကျေးရွာနေအိမ်တချို့လည်းမိရှုခံရတယ်လို့သိရပါတယ်။မြစ်ချေမြို့ရဲ့နောက်ဆုံးအခြေအနေကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကပခုတ်ကူမြို့နယ်မြစ်ချေမြို့မှာရှိတဲ့စစ်တပ်ရဲ့မြေမွေးမြူရေးတပ်စခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ကလေကြောင်းကနေပြစ်ကူတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါ။အဲဒီနောက်စစ်တပ်ကတိုက်အင်အားထပ်ဖြည့်တင်းပြီးတပ်အနီးကကျေးရွာတွေကိုနယ်မြေရှင်းလင်းလုပ်နေတယ်လို့ဒေါင်းရင်သွေးကာကွယ်ရေးအဖွဲ့ကတာဝန်ရှိသူကပြောပါရတယ
်။ကျောင်းဒီစကားတင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စစ်အားတွေလည်းပြောရရင်ဒီပြူတွေနဲ့ဒီဖခါတွေပေါ့အဲကောင်နေပြောရရင်စစ်ကြောင်းစုကသူကချက်ပြီးဖြည့်တင်းတယ်ဒီထဲမှာလည်းစစ်ကြောင်းကအထက်ကဆရာပိတ်သူညှထိုးနေရဲ့ဗျဟုတ်မြစ်ချေမြို့ဒီတဝိုက်ပေါ့ဒီနောက်ဖက်ဒီရောဒီပြောရင်ဂျင်းတွေရောထိုးနေတာပေါ့ဟုတ်အဲမြစ်ချေမြို့ပေါ်မှာဒီဆင့်အားတွေရောပြောရင်တိုးတယ်ပေါ့
စစ်ကောင်စီမွေးမြူရေးတပ်ကိုဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့ပြီးလက်နက်တချို့လည်းတင်းစီရမိတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့ဒီကနေ့အထိသတင်းထုတ်ပြန်တာမရှိသေးပါဘူးဒီလိုတိုက်ခိုက်ခံရပြီးနောက်ရက်မှာပဲစစ်တပ်ကအနီးတဝိုက်နယ်မြေရှင်းလင်းလုပ်နေတာကြောင့်မွေးမြူရေးတပ်အနီးကျေးရွာဆယ်ရွာထက်မနည်းကဒေသခံတွေအများအပြားကျေးရွာကနေအိမ်တွေကိုစွန့်ခွာထွက်ပြေးနေရပြီးနေထိုင်စားသောက်ရေးတွေလည်းအခက်အခဲဖြစ်နေပါတယ်။ဒါအပြင်တိုက်ခိုက်ခံခဲ့ရတဲ့မွေးမြူရေးတပ်အနီးကစံပြကျေးရွာနဲ့ညောင်နီပင်ကျေးရွာကနေတချို့လည်းမိရှုခံခဲ့ရတာတွေရှိတယ်လို့စစ်ဘေးရှောင်အကူအညီပေးနေသူတူကအခုလိုပြောပါဗျာ။ဆန
်ရရဲ့ညောင်နေပင်ဆန်ပြရကဆက်မှတ်ရှုခံရတာအခုညောင်နေပင်တိုင်းနေရဒီနေ့မှရှုခံရတာ70ရက်နေ90ကျော်90ကျော်လောက်ပါမယ်လေ။အဲလည်းပဲဆိုတော့ကျွန်တော်တို့ဒီမှာတော့ဟိုကအချင်းချင်းနဲ့လူတွေပြန်ပြီးကူညီပြီးရောလို့ရှာပြီးရောလို့စားဆန်နေကြတာပေါ့။အဲလည်းဆိုတော့ဒီလိုပဲတော့တော်တော်များများမိုးကလည်းဒီထုတ်ပြီးမရတယ်။တချို့ကျလည်းမိုးကလည်းမရှိဒီလိုပဲနေပါပဲအရာတယ်ပေါ့။အဲ့တော့ဒီကျွန်တော်ရလာမှာတရားရည်တော့မသိရဘူးလေ။တော့ဒီကောင်လေးကညနာမှာဂျင်းမိုးနေပါရင်ခြတယ်တော့ကြားတယ်ဗျာ
။စစ်တပ်ကမီးရှို့တာကြောင့်အင်ဂျီ80နီးပါးရှိတဲ့စံပြကြေးရွာဟာအင်ဂျီ80ကျော်မီးလောင်ကျွမ်းသွားပြီးလက်ရှိအချိန်မှာတော့ကြေးရွာအတွင်းစစ်ကောင်စီတပ်တွေရှိနေတဲ့အတွက်ကြေးရွာတွေပြန်မဝင်နိုင်သေးဘူးလို့ဒေသခံတွေကပြောပါရတယ်။2023ခုနှစ်ဖေဖော်ဝါရီလ2ရက်စစ်ကောင်စီကမကွေးတိုင်း၊စကိုင်းတိုင်းနဲ့ချင်းပြည်နယ်ကမြို့နယ်တချို့ကိုစစ်အုပ်ချုပ်ရေးကြီးညာပြီးချိန်ကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပြီးစစ်တပ်ရဲ့တပ်ရင်းတွေအပြင်စစ်တပ်တပ်ဆွဲထားတဲ့ရဲစခန်းနဲ့ထွေးအုပ်ရုံးတွေကိုလည်းဝင်ရောက်တိုက်ခိုက်တာခံနေရတာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းတင်ပြပေးခဲ့တာပါခင်ဗျာ။